ကိုဗစ်-19ရေပေါ်ကာလမှာထိုင်းနိုင်ငံလူဝင်မှုကြီးကြပ်ရေးဌာနကနေထိမ့်သိမ်းထားသူမြန်မာနိုင်ငံသားတရာကျော်ကိုမြန်မာနိုင်ငံဘက်ပြန်ပို့လိုက်တဲ့အကြောင်းပြသပေးကြပါမယ်။ကျွန်မအေးပါပါ။လူမောင်ခိုကုကံရသူရဲ့အပါအဝင်ထိုင်းနိုင်ငံလူဝင်မှုကြီးကြပ်ရေးဌာနကနေထိမ့်သိမ်းထားတဲ့မြန်မာနိုင်ငံသားတရာကျော်ကိုကော့တောင်မြို့ကမြန်မာအာဏာပိုင်နေထိုင်မှုလွှဲပြောင်းပေးခဲ့တာဖြစ်ပါတယ အပြင်နဲ့ပေးလိုက်တာအဆုံးသက်ထားတယ်အဆုံးသခင်ယူထားတာပေါ့ကတော့အနည်းဆုံးခိုင်းဝင်ဖို့ဆိုရင်နနေ့ချိန်ပေးနနေ့ကျော်မှသူတို့ကဆက်ပြီးဝင်လို့ရမှာဒီနနေ့ကျောင်းမှတော့မရတော့ဘူးဟုတ်တယ် ATC အားလုံးပေါင်းမှ ATC ကြီးပဲမင်္ဂလာတရား14ရောက်တယ်ယောက်ျား၄ရောက်တယ်၂ရောက်ပြီးလို့ရှိရင်ကျွန်တော်တို့ဂျာထဲမှာမှလူနာ၁ရောက်စီပတ်ပြီးတော့ကျောင်းသား၁ရောက်အလုံးမ108ရောက်ပြပါမယ်အလုံး106ရောက်2ရောက်ကပြတ်အကြောင်းသားတစ်ယောက်နဲ့ဒီလူနာတစ်ယောက်ကအပြင်းလူပေါ့အဲ့ဒီစီကမဟုတ်ဘူးဟုတ်တယ်လို့တို့ရွာရဲ့ကျွန်တော်တို့ဒီဟိုမှာရေဘော့ကဲစရေးထိပေးတဲ့စင်တာရှိတယ်ဒီစင်တာမှာထားတာတွေ
မြန်မာနိုင်ငံဘက်ပြန်လည်ဆွဲပြောင်းပေးသူတွေထဲမှာတော့ထိုင်းနိုင်ငံတောင်ပိုင်းမလေးရှားနိုင်ငံနယ်စပ်မှာလူကုန်ကူးသူတွေကစွန့်ပစ်ထားခဲ့ရတာကနေထိမ့်သိမ်းထားသူတွေလည်းပါဝင်ပါတယ်
အဓိကတော့သူတို့ဒီပြီးခဲ့တဲ့ဒီကိုဗစ်ကလမ်ပိန်နဲ့သူတို့အမှုအကြောင်းမျိုးကြောင့်သူတို့ဆောက်ထားမတူတာလည်းပါတယ်အလုံးချင်းမတူတာလည်းပါမယ်ပြီးလို့ရှိရင်နောက်တစ်ခုကဒီလူကုန်ကူးထဲမှာတော့ပါတယ်ပါတဲ့ထဲမှာတရားခံမဖမ်းမိတဲ့အတွက်သူတို့ကဒီပြန်လဲအဲရေပုံမှန်မှုနဲ့ပြန်ပြီးတော့ပို့လာတာဖြစ်ရခဲ့တာအများပြားတော့ဒီရခိုင်ပြည်နယ်ဘက်ကနဲ့မကွေးတိုင်းပြီးလို့ရှိရင်ချင်းပြည်နယ်အဲ့မျိုးလူတွေပေါ့နော်အဲ့လိုမျိုးလူ
ပြန်လည်လွှဲပြောင်းပေးလိုက်တဲ့သူတွေကိုတော့မြန်မာနိုင်ငံဘက်မှယောဂကူးစက်မှုရှိမရှိစောင့်ကြည့်စစ်ဆေးသွားမှာပါ။တေဆုံးသူ6ဦးပါဝင်ကိုဗစ် -19 ကူးစက်သူ300လောက်ကိုအတည်ပြုထားတဲ့မြန်မာနိုင်ငံမှာယောဂကူးစက်မှုအများစုဟာပြည်ပကပြန်လာသူတွေဖြစ်ကြပါတယ်။ဒီထဲမှာထိုင်းနိုင်ငံကပြန်လာသူတွေလည်းပါဝင်နေတာကြောင့်နယ်စပ်ဒေသတွေမှာစောင့်ကြည့်စစ်ဆေးတဲ့အစီအစဉ်တွေတိုးမြင့်ဆောင်ရွက်နေပေမဲ့စောင့်ကြည့်ရေးစင်တာတွေကတော့လုံလောက်မှုမရှိဘူးလို့လည်းရှေ့ပြောင်းလို့တမားရေးလှုပ်ရှားသူတွေကပြောပါတယ်။ကျမမအေးမှာထက်မြမာနယ်စပ်ကနေသတင်းပေးပို့နေတာပါ။